ီမိုကရေစီလမ်းကြောင်းပေါ်ရအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံရဲ့စိန်ခေါ်မှုတွေထဲမှာမတန်ဆွမ်းသူများအခွင့်အရေးကလည်းကဲဆမ်းမှုတွေရှိနေပြီးမြန်မာခေါင်းဆောင်ပိုင်းအနေနဲ့မတန်ဆွမ်းသူများအခွင့်အရေးအတွက်ကြိုးပမ်းရမှာတန်ထိတ်ထန်ခိုင်မာကြောင်းကုလသမဂ္ဂဂျနီဗာရုံးချုပ်ရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့မြန်မာအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုကျေနပ်အားရပေမဲ့တိုင်းရင်းသားအမျိုးသမီးမတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုစိုးရိမ်တဲ့အကြောင်းပြောပါတယ်။ဩဂုတ်လ28ရက်ကနေ30အထိဂျနီဗာရုံးချုပ်မှာ3ရက်ကြာဆောင်ရွက်နေတဲ့မတန်ဆွမ်းသူများအခွင့်အရေးညှိလာခံမှာမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေတင်ပြဆွေးနွေးချိန်မှာအခုလိုပြောကြားခဲ့တာပါ။ပြည်စုံကိုဒေါက်ခင်မျိုးသက်ပြောပြပါမယ်ရှင်
။မြန်မာနိုင်ငံဟာ2017ဒီဇင်ဘာလ9ရက်နေ့မှာမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စာချုပ်အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့စာချုပ်ပါအချက်တွေနဲ့ပတ်သက်ပြီးဘယ်လိုလိုက်နာဆောင်ရွက်နေလဲဆိုတာကိုကုလသမဂ္ဂမတန်ဆွမ်းသူများအခွင့်အရေးဆိုင်ရာ22ကြိမ်မြောက်အစည်းအဝေးမှာဂျနီဗာဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းနဲ့မြန်မာနိုင်ငံလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းနိုင်ထွန်းဦးဆောင်နဲ့14ဦးပါမြန်မာကိုယ်စားလှယ်အဖွဲ့ကတင်ပြဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့မတန်ဆွမ်းသူများအခွင့်အရေးစာချုပ်ကိုအကောင့်ထည့်ဖော်နိုင်ဖို့အတွက်အကောင်ဆုံးကြိုးစားတဲ့နေရာမှာရန်ကုန်မှာကျင်းပခဲ့တဲ့2019လေးကြိမ်မြောက်ဒေသန္တရဆွေးနွေးပွဲမှာမြန်မာနိုင်ငံမတန်ဆွမ်းသူများအခွင့်အရေးဥက္ကဋ္ဌဖြစ်တဲ့ဒုသမရဦးဟင်ရီဘန်ဒီယိုရဲ့ပြောကြားချက်ကိုကိုးကားပြီးတန်မတ်ကြီးဦးကျော်မိုးထွန်းကအခုလိုတင်ပြခဲ့ပါတယ
် People living with disabilities are facing difficulties and obstacles in their daily life not because of their disability itself.
မြန်မာနိုင်ငံမတန်ဆွမ်းသူတွေဟာနေ့စဉ်ဘဝမှာအခက်အခဲတွေနဲ့ဒုက္ခတွေရင်ဆိုင်နေရပါတယ်။သူတို့အခုလိုမတန်ဆွမ်းဖြစ်လို့အခက်အခဲဒုက္ခတွေကြုံတွေ့ရတာထက်ပတ်ဝန်းကျင်ရဲ့အပြုမှုဆက်ဆံမှုတွေနဲ့အခြားအကြောင်းအရာတွေကြောင့်ဖြစ်ကြတယ်လို့ဒုသမရပြောကြားခဲ့တာကိုကိုးကားဖော်ပြလိုပါတယ်။ဒါကိုကြည့်ချင်းအဖြစ်နိုင်ငံရဲ့ခေါင်းဆောင်ပိုင်းဟာမတန်ဆွမ်းသူများရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့တန်တိတန်ခိုင်မာမှုကိုပြသရာရောက်ပါတယ်။မတန်ဆွမ်းသူများအတွက်လူမှုရေးနဲ့စိတ်တက်ရေးရာအရရင်ဆိုင်နေရတဲ့အဟန်တားတွေကျော်လွှားနိုင်ဖို့ဖြစ်ပါလေ
။မြန်မာနိုင်ငံမှာ2018-2019ခုနှစ်ကလူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့လူမှုဖူလုံရေးဌာနကမြန်မာနိုင်ငံအနာကြီးယောဂရှင်များဆိုင်ရန်မစ်ရှင်အဖွဲ့နဲ့လက်တွဲပြီးမတန်ဆွမ်းသူဥယျာဉ်စင်းကိုခောက်ယူခဲ့ရမှာအဲ့ဒီချိန်ကလူရေ 58.38% တန်းရှိတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူကနှစ်တသမာ3နှစ်ရာခိုင်နှုန်းရှိနေတာတွေ့ခဲ့တယ်လို့မြန်မာကိုယ်စားလှယ်အဖွဲ့တင်သွင်းတဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုကုလသမဂ္ဂမှာကျင်းပတဲ့တင်ပြဆွေးနွေးပွဲမှာလူကယ်ပြန်ဝန်ကြီးဌာနဒုတိယညွှန်ကြားမှူးချုပ်ဒေါက်တာထွန်းစော်ကလက်ရှိအရေးယူဆောင်ရွက်ချက်တွေကထူးခြားချက်အနေနဲ့ရွေးကောက်ပွဲမဲပေးရမှာငြိမ်းချမ်းရေးဖော်ဆောင်မှုမှာမတန်ဆွမ်းသူတွေပါဝင်နိုင်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်နေကြောင်းတင်ပြခဲ့တာပါ။ဒါအပြင်2016-2019ဘဏ္ဍာရေးအသုံးစိတ်မှာမတန်ဆွမ်းသူများအတွက်သုံးဆွဲမှုဟာ3.19ရာခိုင်နှုန်းသာရှိပေမဲ့အခု2018-19ဘတ်ဂျက်မှာတော့3.45ရာခိုင်နှုန်းထိရှိလာတယ်လို့ပြောပါတယ်။ဒါပေမဲ့ဖွံ့ဖြိုးမှုတိတ်မရှိသေးတဲ့မြန်မာနိုင်ငံအတွက်မတန်ဆွမ်းသူများအခွင့်အရေးနဲ့ပတ်သက်ပြီးလှုပ်ဆောင်မှုတွေမှာအကဲဆန်းမှုတွေအများပြားရှိနေတယ်လို့ပြောပါတယ်။ဒီအကဲဆန်းမှုတွေထဲမှာပညာရေး၊ကျန်းမာရေးအားကစားတွေမှာမတန်ဆွမ်းသူတွေအတွက်ထောက်ပံ့ကြေးပေးဖို့အတွက်အခက်အခဲတွေရှိနေတာကြောင့်မြန်မာနိုင်ငံနေနဲ့ငွေကြေးအကူအညီတွေလိုအပ်နေတယ်လို့ဒေါက်တာထွန်းစော်ကပြောပါတယ
် Let me share with you the challenges we are facing with Myanmar has made significant
အခက်အခဲတွေရင်ဆိုင်နေရတဲ့ကြားကမြန်မာနိုင်ငံဟာမတန်ဆွမ်းသူများအခွင့်အရေးသဘောတူစာချုပ်ကိုအကောင့်ထည့်ဖော်ရမှာတည်တာတဲ့ဒုတက်မှုတွေရရှိပေမဲ့အကဲဆန့်မှုတွေကိုလည်းရင်ဆိုင်နေရဆဲဖြစ်ပါတယ်ခက်ခဲတွေကိုဖော်ဆောင်ရမှာနောက်ထပ်လှုပ်ဆောင်စရာတွေရှိသေးတယ်ဆိုတာကိုလည်းသဘောပေါက်ပါတယ်။အကဲဆန်းမှုတွေကလည်းဆက်ရှိနေပါတယ်။ဥပမာအားဖြင့်မြန်မာနိုင်ငံအနေနဲ့မတန်ဆွမ်းသူများသွားလာရေးလွယ်ကူစေဖို့ဆောင်ရွက်ရမှာ Sign Language နဲ့သင်တန်းကျောင်းတွေအလုပ်လုပ်ကိုင်တဲ့အခွင့်အရေးမျိုးတွေဖန်တီးပေးနိုင်ဖို့ဝေကြီးထောက်ကူတွေလိုအပ်ပါတယ
်။မတန်ဆွမ်းသူများအခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့မြန်မာအထူးကိုယ်စားလှယ်ဖြစ်တဲ့ J. Ishikawa ကတော့မတန်ဆွမ်းသူများအခွင့်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လှုပ်ဆောင်ချက်ကိုကျေနပ်အားရကြောင်းပြောပါတယ်။ဒါပေမဲ့တိုင်းဒေသတွေမှာအမျိုးသမီးမတန်ဆွမ်းသူတွေရဲ့အခွင့်အရေးနဲ့ပတ်သက်ရင်တော့စိုးရိမ်မှုတွေရှိနေတယ်လို့ခုလိုပြောပါတယ
်။ Of the progress I must express our serious concerns on multiple and intersectional discrimination against women and girls.
မြန်မာနိုင်ငံမှာတုတ်တက်မှုတွေရှိတယ်ဆိုပေမဲ့လည်းစိုးရိမ်စရာကောင်းတာတွေကိုထောက်ပြလိုတာကတိုင်းရင်းသားမျိုးသမီးတွေပေါ်ကြကြပြန့်ပြန့်ခွဲခြားဆက်ဆံမှုပဲဖြစ်ပါတယ်ဒီဆိုရင်ဘွေရချက်ကိုစီဒေါနဲ့ CSC လိုမျိုးအဖွဲ့အစည်းကြီးတွေကလည်းထောက်ပြထားပါတယ်။သူတို့ဖြစ်တော့2019မတ်လကစီဒေါကော်မတီရဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ကျွန်တော်တို့ရဲ့ဆိုရင်မခင်ဖြစ်မှုကသူတို့ဖြစ်တော့မတန်ဆွမ်းတဲ့တိုင်းရင်းသားမျိုးသမီးတွေနဲ့ပတ်သက်ပါတယ်။တခြားဆိုရင်မခင်ဖြစ်မှုတွေနဲ့ဒါကအဓိကကြပါတယ်။ဒီကိစ္စကိုမကင်တွယ်ဘဲနဲ့တော့မတန်ဆွမ်းသူများဆိုင်ရာမူဝါဒတွေကိစ္စရပ်တွေကိုကင်တွယ်ဖြစ်ရှင်းမဲဆိုရင်အချီးနှီးပဲဖြစ်ပါလိမ့
်မယ်။မြန်မာနိုင်ငံဟာအခုခါမှာမတန်ဆွမ်းသူများရပိုင်ခွင့်ဆိုင်ရာဥပဒေအတွက်မူကျန်းကိုရေးဆွဲနိုင်ခဲ့ပြီဖြစ်ကြောင်းနဲ့ဒီဥပဒေထဲမှာပြည်နယ်တိုင်းအဆင့်နဲ့နိုင်ငံတော်အဆင့်ကော်မတီတွေကိုအသီးသီးဖွဲ့စည်းဆောင်ရွက်ဖို့နဲ့မတန်ဆွမ်းသူတွေအတွက်စင်တာတစ်ခုပါဖွင့်လှစ်ဖို့ပါဝင်ကြောင်းမြန်မာကိုယ်စားလှယ်တွေတင်သွင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်